NLD ပါတီကိုစားပြုပလက်ဝမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလူမျိုးရေးဘာသာရေးနဲ့နိုင်ငံရေးပါတီဝင်တစ်ခုခုကြောင့်မဟုတ်ဘဲအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဖမ်းဆီးထိန်သိမ်းထားတာဖြစ်ကြောင်းအေအေပြောခွင့်ရကပြောပါတယ်။ဦးဝေတင်ထံကနေခိုင်လုံတဲ့တက်တဲ့အထောက်အထားတွေရထားတယ်လို့လည်းဆိုပါတယ်။ဦးဝေတင်နဲ့ဖမ်းဆီးထားခံရသူတွေပြန်လွှတ်ရေးအတွက်တပ်မတော်ကနေမြေရှင်းလင်းတဲ့တစ်ချိန်တည်းမှာပဲသူတို့ကိုပြန်လွှတ်ပေးဖို့အတွက်ချင်းဖွဲ့စည်းပေါင်း43ဘွဲကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတော်ကိုတက်နိုင်ကပြောပြပေးပါမယ်ရှင်
။အဲရခိုင်လက်နက်ကင်ဖွဲ့ကအမျိုးသားလက်တော်မှဥဝေတင်းကိုဖမ်းဆီးခေါ်ဆောင်တော့တာ။အခုဆိုရင်သတင်းတစ်ပတ်ကြော်တော့ခဲ့ပါပြီ။သူ့ကိုပြန်လွှတ်ပေးရတဲ့အတွက်သူ့ရဲ့မိခင်ပါတီ NLD ကနိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှင်းနိုင်ငံရဲ့ပါတီတွေအရဖွဲ့အဖွဲ့စည်းတွေသူ့ရဲ့မိသားစုဝင်တွေနဲ့လက်တော်အမတွေကလည်းတောင်းဆိုနေကြတာပါ။သူ့ကိုဖမ်းဆီးထားတာဟာလူမျိုးရေးဘာသာရေးကြောင့်မဟုတ်ပဲသူကိုစားပြုတဲ့ပလက်ဝမ်းမစ်ဆိုင်တန်းမှာရှိတယ်။တိုင်းရင်းသားတွေရှင်းရှင်းကြားသူ့ကိုအောင်လှုပ်ဆောင်တာပါဝင်။သူလုပ်ခဲ့တဲ့လုပ်ရတွေကြောင့်ဖမ်းဆီးရခြင်းဖြစ်တယ်လို့အဲရခိုင်လက်နက်ကင်အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကဗီဒီယိုကိုပြောပါတယ်
။ဟောဥပွေးတင်းကိုကျွန်တော်တို့ဖမ်းဆီးသိမ်းနေတာရှင်းလူမျိုးမဟုတ်လို့ NLD အမတ်မဟုတ်လို့အဲ့လိုသိမ်းနေတာမဟုတ်ဘူး။ तू ဘာလုပ်ခဲ့တလဲဆိုတဲ့ဥစ္စာနဲ့ဆိုင်တယ်။ဟောသူလုပ်ခဲ့တဲ့လုပ်ရတွေအတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့ဒီလူတကယ်ကျူးလွန်မကျူးလွန်ဆိုတဲ့ဥစ္စာရရှိထားတဲ့တရင်ချက်လက်တွေနဲ့နေပြီးတော့တိုက်ဆိုင်ပြီးတော့ကျွန်တော်တို့ဒါဟိုစစ်ဆေးနေတာဖြစ်တယ်။ဒီလိုပြောတဲ့ဥစ္စာကသူ့ကိုဆက်ဆွေးတာမဟုတ်ဘူး။ကျွန်တော်တို့လက်ထက်မှာ तू နဲ့ပတ်သက်တဲ့အထောက်အထားတွေအခိုင်အမာကန်ဆွေးထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဟာကိုပြောတာဖြစ်တယ်
။သူရဲ့ကျမ်းမာရေးအတွက်စိုးရင်စရာမရှိဘူးလို့လေခိုင်တုခါကပြောပါတယ်
။ဦးဝေတင်းနဲ့ပတ်သက်ပြီးတော့ဟိုဘာမှစိုးရင်စရာမရှိဘူး။အခုရှင်ကြီးပြောနိုင်တာက तू ဟာကျမ်းမာမှာရှိတယ်သူနဲ့ပတ်သက်ပြီးတော့ဒီခုရှင်ကြီးဘာမှဒီအတက်အညီတို့ဘာတို့အဲ့လိုမျိုးစိုးရင်ကြကိစ္စဘာမှမရှိဘူး။ဒါကျွန်တော်တို့ကသူ့ကိုနေပြီးတော့အခုဆင်းဆင်းနေတဲ့ကာလပဲဖြစ်တယ်။အဲ့ဒီအချိန်မှာသူ့ကိုကျွန်တော်တို့ဒီလူကုန်တိုက်ခါနဲ့အညီကောင်းမှမမထိန်ထိန်ထားတာဖြစ်တယ
်။ဦးဝေတင်းကိုလွှတ်ပေးရတဲ့အတွက် NLD ပါတီကတောင်းဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့လေခိုင်တုခါကအခုလိုတုံ့ပြန်ခဲ့ပါတယ်
။အစိုးရရဲ့အုပ်ချုပ်ရေးကိုကြိုးထောင်နောက်ခံပေးထားတဲ့စစ်တပ်ရဲ့နော်အဲ့ဒီလူတွေကနော်ဒီတိုင်းရင်းသားတွေအပေါ်မှာနေစဉ်ရက်ဆက်ကျူးလွန်နေတဲ့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်အနိုင်ကျင့်မှုတွေကတော့ဒါတရားမျှတမှုရှိသလားဆိုတဲ့ဥစ္စာကိုအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့အစိုးရကိုနိုင်ငံလည်းပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ်။နော်ဒီ NLD ကိုပါတီကိုနိုင်ငံလည်းပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ
်။ဦးဝေတင်းကိုလွှတ်ပေးဖို့သူဖမ်းဆီးခံရပြီးကတည်းကချင်းနိုင်ငံရဲ့ပါတီတီတီကတောင်းဆိုချက်တွေထုတ်ပြန်ခဲ့ကြပြီးဖြစ်ပါတယ်။ဒီကနေ့မှာလေရှင်းအရာဖဲလူမုံပွေးစီ43ခုကသူ့ကိုပြန်လောက်ပေးဖို့ပူတေးကြင်ညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဥဝေတင်းပြန်လောက်ရဲ့အတွက်အဲအဲနဲ့ဂျောင်းဝင်ဆောင်ရွက်နိုင်ဖို့ပါကြိုးပမ်းနေကြောင်းလူမုံပွေးစီ43ဖွဲ့ကိုစား KSCC ညှိနှိုင်းရင်းမှုအိုက်စောများကပြောပါတယ်။ည
ှိနှိုင်းဖို့လုပ်နေတယ်အခု။နိုင်ငံကတန်ရုံးနေတဲ့နောက်ပြီးတော့သက်ဆိုင်ရာသက်နက်ကိုဖွဲ့စည်းတယ်လည်းဖြစ်ဖြစ်။နောက်အစိုးရဘက်ကလည်းကျွန်တော်တို့အကြောင်းကြားထားတယ်ဒီတိုင်းပြည်နယ်ရဲ့ UPD ရေးစီဖက်တွေတောင်းတထားတယ်
။ဒီတော်တွင်တပ်မတော်နဲ့ဥဝေတွင်ပါဝင်အဲကဖန်စီထားသူတွေပြန်လို့ရတဲ့နေနေချင်းလေးရတဲ့လှုပ်ဆောင်နေကြအောင်အနောက်ပိုင်းတိုင်းစစ်ချာနဲ့ချောက်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ်
။သူ့ကိုခေါ်သွားတယ်ဆိုတာဘယ်ဟုတ်ခေါ်သွားလို့ခေါ်သွားမလဲမသိဘူးလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဖြစ်နိုင်ရည်ရှိတဲ့နေရာတော့လိုက်ပြီးတော့ဟုတ်လားနေနေချင်းလေးလုပ်နေတာပေါ့။အတက်နိုင်တော့ဟုတ်လားကျွန်တော်တို့ကချိုးသွားပြီးတော့ဟုတ်လားကြာပွင့်နေတာပဲ။သူ့မှာမဟုတ်ဘူးကျန်တဲ့အဖွဲ့တွေတော့ဟုတ်လားဒီသက်ဆိုရင်ကြံတဲ့အခွဲကြီး9ယောက်ရှိတယ်ကြံတဲ့ဟာတွေဟိုဟာတွေရှိတယ်။အော်ကျွန်တော်တို့ရှင်သာရီနဲ့ဖမ်းသွားတဲ့အခွဲတွေဒီလိုပဲသူ့သက်ဆိုင်ရာနေမြေလိုက်ကိုရောက်အောင်လိုက်ရှင
်းဥပွေတိတ်နဲ့အတူအိန္ဒိယနိုင်ငံတော်9ဦးနဲ့တင်မောမောင်းသူ2ဦးဘာသာပြန်2ဦးစုစုပေါင်း10ဦးကိုအဲအခွဲကနိုဝင်ဘာလ3ရက်နေ့မှာဖမ်းဆီးခေါ်ဆောင်တော့ခဲ့တာပါ။အဲ့ဒီထဲကအိန္ဒိယနိုင်ငံသား2ဦးကတော့သူ့မှာငကိုရှိနေတဲ့နှလုံးရွာကအခံကြောင်းအဲအဲလက်ထဲမှာပဲတည်ဆုံတော့ခဲ့ပါတယ်။အဲ့ဒီတည်ဆုံတော့တဲ့အိန္ဒိယလူမျိုးအပါဝင်ကျန်တဲ့သူတွေအလုံးကိုအဲအဲဖွဲ့ကပြန်လော့ပေးလိုက်ပေးမယ်။ဥဝေတင်းကတော့အခုရှင်တိထင်းထင်းစားစေဖြစ်ပါတယ်။